အမေရိကန်ပြည်သူမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့တန်းနဲ့ချီတဲ့အစိုးရဝန်ထမ်းတွေအတွက်စည်းကမ်းသစ်တွေကိုအစိုးရကကြာသပတေးနေ့မှာပဲကြေညာလိုက်ပါတယ
် Every federal government employee will be asked to attest to their vaccination status
ကာကွယ်ဆေးထုတ်ပြီးတဲ့သူဟုတ်မဟုတ်ထောက်ထားတောင်းခံမှာဖြစ်ပါတယ်ထောက်ထားမပြနိုင်တဲ့သူဒါမှမဟုတ်ဆေးမထုတ်ရသေးရင်တော့ဘယ်နေရာမှာပဲဖြစ်ဖြစ်နှာခေါင်းဆီးတက်ရမှာဖြစ်ပြီးတပတ်ကိုတစ်ချိန်ဒါမှမဟုတ်နှစ်ချိန်ကိုဗစ်ပိုးရှိမှရှိစစ်ဆေးရမှာဖြစ်တယ်လို့လူရင်းခက်ခေါက်ကနေရပါမယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်ပီရောမှာကြာသပတေးနေ့ကဒိန်းတောက်တွေကိုပြောလိုက်တာပါကာကွယ်ဆေးထိုးတဲ့သူတွေများလာဖို့အစိုးရဝန်ထမ်း3000လောက်အတွက်၄000လောက်အတွက်ထုတ်ပြန်လိုက်တဲ့စည်းကမ်းသစ်တွေကိုပုဂ္ဂလိကလုပ်ငန်းတွေကလည်းလိုက်နာဖို့အစိုးရကမျှော်လင့်နေတာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းတွေအနေနဲ့ဝန်ထမ်းတွေကိုအထူးခွင့်ရေးတွေပေးပြီးကာကွယ်ဆေးထိုးနိုင်အောင်စည်းရုံးဖို့လည်းသမ္မတဘိုင်ဒန်တိုက်တွန်းခဲ့တာပါ။ပြည်내နဲ့ဒေသန္တရအစိုးရတွေအနေနဲ့လည်းကပ်ရောဂါအတွက်အရေးပေါ်ပေးရထားတဲ့ရန်ပုံငွေတွေကနေကာကွယ်ဆေးထိုးတဲ့သူတွေကိုဒေါ်လာ100စီပေးပြီးစည်းရုံးဖို့လည်းအကြံပြုထားပါတယ်။အမေရိကန်လွတ်လပ်ရေးနှစ်ဇူလိုင်လ4ရက်နေ့မှာကာဝဇီအပြည့်ထုတ်ပြတဲ့သူအရွယ်ရောက်သူအရေးအတွက်ကလူရည်ရဲ့80ရာခိုင်နှုန်းထိရှိဖို့သမ္မတကရည်မှန်းခဲ့ပေမဲ့အခုချိန်ထိတော့60ရာခိုင်နှုန်းတွဲလောက်သာရှိနေတာဖြစ်ပါတယ်။